ဒီနေ့မှာနေစမှာမြန်မာဖက်ကလေယာထွက်ကုန်တချို့ကိုတရုတ်နိုင်ငံဖက်ကတရားဝင်တင်သွင်းခွင့်မပြုတာကြောင့်လေယာထွက်ကုန်တင်ပို့ရောင်းချသူတွေအခက်တွေ့နေပြီးကုန်တင်ပို့ရာတွေရပ်တန့်တယ်လို့ဖြစ်နေပါတယ်အခက်အခဲတွေ့နေတဲ့မူဆယ်မျိုးကကုန်တွေကဒီလေယာထွက်ကုန်တွေကိုတရားဝင်တင်ပို့ခွင့်ရရှိအောင်မြန်မာအစိုးရဖက်ကညှိနှိုင်းဆောင်ရွက်နိုင်ဖို့ကိုလိုလားနေကြပါတယ်ဒီသတင်းကိုတော့
ဟုတ်ကဲ့ကျောင်းနိုင်ငံဘက်ကိုတင်သွင်းခွင့်မရတဲ့နေရာထွက်ကုန်တွေကတော့အဓိကစံပြောင်းတဲ့တရားစာတာတွေဖြစ်ပြီးဒီလိုတင်ပို့ခွင့်မရတာဟာလမ်းနဲ့ချီကြာညစ်နေတာကြောင့်နေရာထွက်ကုန်ပစ္စည်းတင်ပို့တာတွေဟာရက်တန်းတလောက်ဖြစ်နေတာပါလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးကစံကုန်တွေတဦးကအခုလိုပြောပါတယ်ကျောင်းဝယ်ရအေးရမို့ရောင်းဝယ်ဖြစ်ကိုဖြစ်တာဘက်ကိုလည်းသွားလို
ော်နိုင်ငံမရှိရတော့လို့မရဘူး။ရင်းတော့လည်းနားရမှုနဲ့တော့နေတာပဲလေ။အဲ့လိုနဲ့သူတို့ကတော့အဆန်းရှိတယ်များတယ်။ဆန်းပြီးများတော့တော့လို့မရတော့ဘူး။တော့လို့မရတော့ငွေကျက်တယ်ပေါ့ကွာ။စားဖို့ကိုယ်တော်နေသူတော်ရောင်းနေကျက်သွားတယ်ပေါ့။ဘူတော်နေအကုန်ပြည့်သွားပြီပေါ့။ပြည့်သွားပြီးတော့အောက်ကအကုန်တက်ကုန်ရှိရပါဘူးလေ။ပုံတက်တော်နေရတာပေါ့လေ။အဲ့လိုလေ။
ကန္တကုံကြီးတင်သွင်းတာကိုတရုတ်ဆွေရဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးဆောင်ရွက်လာတာကြောင့်အခုရက်ပိုင်းတွေအတွင်းမှာရောင်းဝယ်ရေးကျဆင်းလာတာဖြစ်ကြောင်းအခြားမူဆယ်မျိုးကံကုံတွေတူဦးကပြောပါတယ်
။ဒီဘက်ကတော့တန်တို့တရားတို့ဟိုပြောင်းလို့ကတော့နည်းနည်းလေးအဝယ်အေးနေတယ်ပေါ့ဗျာ။ဟမ်။အဲ့ဒါကြီးလည်းဒီဘက်ကကျတော့ကျွန်တော်ဘက်ကတော့တရားဝင်လာရှင်နေသွားတာပေါ့ဗျာ။ဒီဘက်ကကျတော့လည်းတရားဝင်ပုံစံမျိုးဖြစ်နေတာကိုတော့သူတို့ဘက်မှာလည်းဟိုစီမံချက်ကာလတွေပါရှိတဲ့ခါကျတော့နည်းနည်းအုံးမင်းမဝေရကြဘူးမပြူရကြဘူးပေါ့ဗျာအဲ့လိုမျိုးလေးတွေပါဟုတ်အဲအခုတို့အဲ့ဘဟုအဖွဲ့ဆိုပြီးတော့တဖွဲ့ရောက်နေတယ်ပြောတယ်အဲ့အဖွဲ့ကလည်းလက်ကျမှတ်နေတယ်ပေါ့နော်အဲ့လိုမျိုးလေးဖြစ်နေတယ်ဟုတ
်လေကထုတ်ကုန်ပစ္စည်းတွေတင်ပို့လို့မရတာကြောင့်ကုန်စည်တယူပို့ဆောင်ရေးလုပ်ငန်းကိုပါထိခိုက်လာကြောင်းလဲဒေသခံကုန်တယ်တွေကပြောပါတယ်ဒီခက်ခဲတွေကြီးလေစေဖို့အတွက်အစိုးရအချင်းညှိနှိုင်းဆောင်ရွက်တင်ကြောင်းလဲမူဆယ်မျိုးကံကုန်တယ်ကတုံ့တက်ပြောဆိုပါတယ
်ဒါတွေကတော့နိုင်ငံတော်စင့်ကိုဟိုဘက်နိုင်ငံအဲ့ဒီကိရိနေဒီကနေငါအဒီကိရိဟိုဒါတိတ်ဆုံးဆွေးနွေးပြီးတော့မှပဲခြေချင်းမှနည်းပြည်လည်းမဲ့အနေထားတွေပေါ့ဗျာအဲ့လိုမျိုးလေးတွေပေါ့ဟုတ
်ဒီနေ့မလာလောက်ကလည်းရာနဲ့ခြေတဲ့မြန်မာနိုင်ငံကကုန်တယ်ကြီးတွေရဲ့တရုတ်ပန်စင်းတွေကိုတရုတ်အာဏာပိုင်တွေကပိတ်ပင်တာတွေရှိခဲ့ပါတယ်ဒီလိုပိတ်ပင်တာကိုမူဆယ်ကုန်တယ်ကြီးများအသင်းကစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကိုအသိပေးကြေညာခဲ့တဲ့နောက်နှစ်ဖက်အစိုးရကြားညှိနှိုင်းပြီးပြည်လည်အောင်ဆောင်ရွက်ခဲ့တာတွေရှိခဲ့ပူပါတယ်မြန်မာအစိုးရကတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေကိုတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုနိုင်ဖို့နဲ့စီးပွားရေးဇုံတစ်ခုတည်ထောင်ဖို့အတွက်ဒီနှစ်နှစ်လပိုင်းလောက်ကလေးကဆောင်ရွက်တာတွေရှိခဲ့ပါတယ်